မလေးရှားနိုင်ငံကရွှေပြောင်းအလုပ်သမားတွေအပေါ်အစိုးရရဲ့ပြည်မှုပုံနဲ့ပတ်သက်ပြီးအယ်ဂျာဇီရာသတင်းဌာနရဲ့ရုပ်သံအထူးသတင်းတစ်ပုဒ်မှာဝေဖန်ပြောဆိုခဲ့တဲ့ဘင်္ဂလားဒေ့ရှ်အလုပ်သမားတစ်ယောက်ကိုဖမ်းလိုက်တယ်လို့မလေးရှားအစိုးရကဒီကနေ့ပြောတဲ့အကြောင်း Reuters သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ COVID-19 ကာယောဂါကာလအတွင်းမလေးရှားကအထောက်အထားမဲ့ပြည်ပအလုပ်သမားတွေအပေါ်မလေးရှားအစိုးရရဲ့ကင်တယ်ဘူးနဲ့ပတ်သက်ပြီးအယ်ဂျာဇီရာရုပ်သံသတင်းဌာနကဇူလိုင်လ3ရက်နေ့မှာအထူးသတင်းတစ်ပုဒ်ထုတ်လွှင့်ခဲ့တာပါ။အဲ့ဒီရုပ်သံသတင်းဟာတိကျမှုမရှိတယ်လို့အထင်မြင်လွဲမှားစေပြီးတော့မျှတမှုလည်းမရှိဘူးလို့မလေးရှားတာဝန်ရှိသူအတော်များများကတုံ့ပြန်ပြောဆိုထားပါတယ်။အဲ့ဒီရုပ်သံသတင်းနဲ့ပတ်သက်ပြီးအယ်ဂျာဇီရာသတင်းဌာနကသတင်းထုတ်တွေကိုမလေးရှားရဲတပ်ဖွဲ့ကမေးမြန်းခဲ့ပြီးတဲ့နောက်မလေးရှားအစိုးရဟာသတင်းလွတ်လပ်ခွင့်ကိုဖိနှိပ်နေတယ်လို့လူ့အခွင့်အရေးအဖွဲ့တွေကစွပ်စွဲခဲ့ပါတယ်။မလေးရှားကအထောက်အထားမဲ့ပြည်ပလူသားတွေကိုမလေးရှားအစိုးရကကာယောဂါကာလအတွင်းဖမ်းဆီးထောင်ချပြီးတော့ခွဲခြားဆက်ဆံခဲ့တယ်လို့ရုပ်သံတင်နဲ့မှာဆွဆွဲပြောဆိုထားတဲ့ဘင်္ဂလားဒေ့ရှ်အလုပ်သမားမိုဟာမက်ရီဟန်ကာဘီယာကိုဖမ်းဝရမ်းထုတ်ပြီးတောက်ကြနေမှာဖမ်းဆီးခဲ့တာပါသူ့ကိုနိုင်ငံကနေနှင်ထုတ်ပြီးမလေးရှားနိုင်ငံနဲ့ဘယ်တော့မှပြန်ဝင်လို့မရအောင်အမိမဲဆင်းသွင်းမယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ခိုင်ရူဇမီဒေါ့ကဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်ရီဟန်ဟာပြမှုတစ်ခုခုကျူးလွန်နေဆိုပြီးတန်မြတ်ရှိထားသလားဆိုတာကိုတော့လူဝင်မှုကြီးကြပ်ရေးညွှန်ကြားကမပြောပါဘူးမလေးရှားနိုင်ငံမှာကိုဗစ်ဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ပိတ်ပင်ကန့်သတ်ချက်တွေချမှတ်ခဲ့ခြင်းအတွင်ကလေးငယ်တွေနဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်အထောက်အထားမဲ့ပြည်ပလူသားရာပေါင်းများစွာကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်